ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွေ့ဆုံခဲ့ပြီးနောက်ပိုင်းနေ့တုန်းကတော့ထိုင်းနိုင်ငံကိုရောက်လာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာအပြင်တခြားထိုင်းအစိုးရရာရှိနေသူတွေ့ဆုံခဲ့ပြီးတော့အိမ်နီးချင်းမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနှိပ်စက်ခံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေမယ့်အထွေထွေရွေးကောက်ပွဲအစီအစဉ်အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့နဲ့ဒီတနတဟာရရုံးရဲ့ထုတ်ပြန်ချက်အရဆွေးနွေးမှုတွေမှာပညာရေးစီးပွားရေးသိပ္ပံနည်းပညာတီထွင်မှုလုံခြုံရေးနဲ့ရင်းနှီးမြှုပ်နှံမှုတွေအပြင်တရားမဝင်တွန်းတိုင်းပြစ်ဆန်တွေရောင်းဝယ်မှုကိုနှိမ်နင်းရေးထိုင်းနဲ့ဗြိတိန်နိုင်ငံပူးပေါင်းဆောင်ကြဖို့ကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့ဖော်ပြထားပါတယ်။ဝင်းကြီးဂျွန်ဆန်နဲ့တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံရဲ့ဝင်းကြီးဒွန်ပရမုတ်ဒီနိုင်ကတော့ဗြိတိန်အစိုးရအနေနဲ့ရိုဟင်ဂျာအရေးကိုအထူးစိုးရိမ်မှုတွေရှိနေတယ်လို့ဒင်းနောက်တွေကိုပြန်ပြီးတော့ပြောပြပါတယ်။ဝင်းကြီးဂျွန်ဆန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတောက်တွတ်ဆောင်ခဲ့ပြီးတော့မြန်မာနိုင်ငံကိုတရောက်ခဲ့တဲ့အခါမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါသေးတယ်။အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းဝန်ကြီးဂျွန်ဆန်တောက်ခဲ့တာပါ။